မတရားသင်စစ်တမှုပုံမှန်စက်ကုန်မြင်းဆောင်တင်တဲ့ဖမ်းခံထားရတဲ့သတင်းတော့တုံးကိုဇူလိုင်လ21ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရက18ရက်နေ့မှာစော်ပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝန်ကြားအံ့အားသင့်စေခဲ့သလိုဖမ်းဆီးခံရတဲ့သတင်းတော့တုံးဦးတို့ကလည်းသူတို့ကိုမတရားသဖြင့်ဖမ်းဆီးထားကြောင်းထုတ်ပြောကြပါတယ်။အခုလိုဖမ်းဆီးထိန်းသိမ်းတာဟာဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဥပဒေပညာရှင်တချို့ကထောက်ပြပါတယ်။ကိုဇော်ဝင်းနိုင်ကပြောပြမှာပါ။
DVB သတင်းဌာနကအကြံတင်တဲ့ဦးအေးနိုင်ကိုပြည့်ဖုံးအောင်နဲ့အေယာဝတီသတင်းဌာနကကိုသိန်းစော်ခေါ်လဝီဝမ်တို့၃ဦးကိုမူလကဇူလိုင်လ21ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရကတရားသူကြီးကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကကျင်းပတဲ့အခါမှာတည့်ရမယ့်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်ဆိုပြီးသူတို့ကိုရုတ်တရက်မနေ့ကဇူလိုင်လ18ရက်နေ့မှာရုံးထုတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့သူတို့အမှုကိုလာမယ့်ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရက်ရွှေဆန်းလိုက်ပါတယ်။သတင်းတော့၃ဦးကိုအင်္ဂါနေ့ကရုံးထုတ်စဉ်သူတို့ကိုဖမ်းဆီးထားရတဲ့ပတ်သက်လို့သူ့ရဲ့သဘောထားကို DVB သတင်းဌာနအကြီးအကဲသတင်းတော်ဦးအေးနိုင်ကအပြင်မှာစောင့်နေသူတွေကိုအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်တို့တစ်ထက်မှာထောင်းတိတ်လောက်မပါဘူးပြောရမယ်ဆိုလို့ရှိရင်အချုံထက်ဆိုလို့ပြောဒါပေမဲ့အချိန်မရွေးမိုင်းနင်းခံနိုင်တယ်တနက်နဲ့ခေါ်ပြစ်ခံနိုင်တယ်ဆိုတဲ့နေရာတွေကိုကျွန်တော်တို့စွန့်စားသွားရဆိုတာရှင်းပြမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝတွေတက်တွေကိုပေးပြီးတော့ဒီမီဒီယာလုံကောင်းတော့တာဒါပေမဲ့စိတ်မကောင်းစရာဖြစ်တာကဓမ္မပြီးမှတစ်ခါဘူးမှတစ်ခါဘူးမှဒီမီဒီယာသမားတွေပေါ်မှာအရေးယူဆောင်ခြင်းမရှိတဲ့စက်ခွန်တင့်နဲ့ကျွန်တော်တို့ကိုတရားဆွဆုတယ်ဒါဟာကျွန်တော်တို့ထောင်ချခြင်းမကြခြင်းနဲ့ဆက်လို့ရှိရင်ကျွန်တော်မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုသွားရတယ်ဆိုတဲ့ဒဏ်ကြောင့်ကိုကဘာကိုကျွေးကြော်နေပေမဲ့ချက်စရာကောင်းတယ်ဒီဥပဒေတွေကိုလွတ်တော်ကနေဒူဒူကနေတင်ရောက်တဲ့နော်ကိုယ်စီတရားနေပြီးတော့ဦးစားပေးပြင်သင့်တယ်နောက်ပြီးတော့66ကာကြီးနဲ့ဒီ Vice Editor ချုပ်ကိုကျော်မင်းစွေနော်ဒါဖန်ချုပ်ခံရတယ်အမကမရောက်စေသတင်းကြားတယ်ဒါရီယာဆိုလို့ရှိရင်အင်မတန်မဖြစ်တဲ့ကိစ္စလို့မြင်တယ်အဲ့တော့ဘယ်လိုပဲအာဃာတတွေရှိခဲ့ရှိခဲ့ကျွန်တော်တို့တိုင်းပြည်ပြန်လည်ကြောက်ဖို့အချိန်ရောက်ပြီ
ဥအောင်သူဟာလူအခွင့်အရေးရှိနေတူဖြစ်တဲ့အပြင်ဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူလည်းဖြစ်ပါတယ်သူကသတင်းတော့တွေကိုအခုလိုဖန်ဆီးတာဟာဥပဒေနဲ့ကိုက်ညီခြင်းမရှိဘူးလို့ပြောပါတယ
်ဥပဒေကြောင်းရပြောမယ်ဆိုရင်အခုမီဒီယာသမားသုံးကိုဆွဲဆိုထားတဲ့1980မတရားခြင်းဥပဒေနဲ့ဆွဲဆိုခွင့်မရှိဘူးဆိုတာလည်းပြောလို့ရတယ်ဒီဒီကြကြအဖြစ်သူတို့တားရတော့ဥပဒေစိုးမိုးရေးအခြေခံကနေရနှုံးပြီးကျွန်တော်ပြောလို့ရတယ်။အဲ့ဒါကဘာလဲဆိုတော့ဥပဒေစိုးမိုးရေးဆိုတာဒီစဲဥပဒေတွေကိုလူတိုင်းကအားလုံးလိုက်နာရမယ်။ဥပဒေရှင်းပေါင်းမှာအားလုံးကအတူတူပဲဖြစ်ရမယ်။အားလုံးလို့ပြောတဲ့အခါကျတော့အစိုးရအာဏာပိုင်နဲ့စာမံပြည်သူနဲ့သတင်းတောက်နဲ့ကွဲခြားလို့မရဘူး။အဲ့တော့ဥပဒေကိုအစိုးရအာဏာပိုင်တွေကချိုးဖောက်ရင်လည်းရေးယူပါမယ်။အဲ့ဒီဥပဒေကိုတခြားလူကချိုးဖောက်ရင်လည်းရေးယူပါမယ်။အဲ့တော့ဥပဒေတွေကိုတခြားလူကချိုးဖောက်ရင်အေးယူတယ်အစိုးရအနာဂတ်ကြီးကချိုးဖောက်ရင်းမယူဘူးဆိုတာဟာဥပဒေစိုးမိုးရေးတက်တဲ့သဘောဝါတယ
်ဒါအပြင်သူတို့ကိုဖမ်းဆီးတဲ့ပုံစံဟာနီလန်လွှဲချော်နေကြောင်းလဲဥအောင်ထုကထောက်ပြပါတယ
်နောက်ဆိုးရတာဘာလဲဆိုတော့ဖမ်းခွင့်မရှိတဲ့စစ်တပ်ကဖမ်းတာပေါ့ဗျာစစ်တပ်ကဖမ်းခွင့်မှမရှိဘူးအဲ့တော့စစ်တပ်ကဖမ်းခွင့်မရှိရဖမ်းတယ်ဖမ်းတာတဲ့စစ်တပ်ကဖမ်းတာကိုရဲတဲ့တွေဆိုလိုက်တယ်ဒီကလေဟိကောစစ်တပ်မြင်းဘာကြောင့်ဖမ်းတာလဲငါတို့လူမျိုးတွေဝင်လို့တာလေလို့စိတ်မခေါ်ရဲပဲနဲ့စစ်တပ်ဖမ်းတာကိုအကုတ်ကလေးလက်ခံလိုက်ပြီးတော့မှအမှုဆက်သွားတာကဒါကူကကျွန်တော်တို့ဒီ fair trial concept လို့ခေါ်တယ်တရားမျှတဆိုတာစီးစီရင်တဲ့နိုင်ငံတကာအခြေခံမှုနဲ့ရာနှုန်းပြီးဆန့်ကျင်နေတာအဲ့တော့ကျွန်တော်တို့ဒီလူတယောက်ဖမ်းဆီးခံပြီးတိုင်းမှာသူတစ်ဖြင့်တရားရုံးမရောက်ခင်အဆင့်ကြားထဲမှာ pre trial stage လို့ခေါ်တာပေါ့အဲ့ဒီဒီအဆင့်ပေါ့ရုံးမြောက်ပြင်ရှင်းကြားထဲမှာဖြစ်တဲ့အခြေအနေကိုဖြစ်တိုင်းမှာဤစဉ်သင်္ကြန်ဖော်ထုတ်နိုင်မှုအတိအကျကိုရေးကြည့်လာတယ်။ဒါကအခုသတင်းတောက်တည်းဟိုကင်းလာမှာကောက်ဟိုကင်းအားလုံးနဲ့ဆိုင်ပါတယ်
။သူတို့ပေါ်ဆွဲချက်တင်ထားတဲ့ပုံမှန်ဆက်ခွန်မြင်းဆောင်တစ်အရာအများဆုံးထောင်ဒဏ်3နှစ်ကြာခံရနိုင်ပါတယ်။အဲဒီလိုထောင်ဒဏ်3နှစ်အထိပြစ်ဒဏ်ပေးနိုင်တဲ့အမှုတွေကိုအာမခံပေးရလိမ့်ရှိတယ်လို့လည်းဥအောင်ထူးကပြောပါတယ်။စတိဘတ်လာဟာသတင်းတောက်များအကာအကွယ်ပေးရေးအဖွဲ့ CPJ ကအရှက်ဒေတာဆိုင်ရာညွှန်ကြားရေးမှူးပါသူဟာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကပဲမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးတန်ကြားရေးဝန်ကြီးဌာနကအရာရှိတွေနဲ့တွေ့ဆုံခဲ့တာမှာ1908ခုနှစ်ကတည်းကတည်ရှိခဲ့တဲ့မတရားသင်းဆက်နွယ်မှုပုံမှန်နဲ့သတင်းတောက်တွေကိုဖမ်းဆီးထင်သိမ်းထားတဲ့ကိစ္စကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
် I was in Navy law and we were told that the proposal would take criminal penalties out of the law and that's
ကျွန်တော်မကြံသေးခင်ကပဲနေပြည်တော်ကိုတွားခဲ့ပါတယ်အခုအစိုးရကအစိုးပြုထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းထဲမှာရာဇဝတ်မှုနဲ့တရားစွဲဆိုနိုင်တဲ့အပိုက်တွေကိုရုပ်သိမ်းဖို့အစိုးပြုထားတယ်လို့ပြန်ကြားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေကိုလက်ရှိအစိုးရကပြင်ဆင်ရေးဆွဲနေတာမှာ
အဆိုပြုထားတဲ့အချက်တွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုအာမခံပေးနိုင်တဲ့အဆင့်အထိရောက်မလာသေးဘဲလိုအပ်ချက်တွေရှိနေသေးဖြစ်တယ်လို့ CPJ ကဇူလိုင်လ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။